ကာဇာကမ်းဖြောင်ဒေသကပါလက်ဆိုင်ဂိုင်းခွဲခြင်းတိုက်ခိုက်မှုရဲ့သတင်းကိုအစီရင်ခံလုပ်ပါတယ်။အခုနောက်ဆုံးသတင်းဆုံးရသူကတရားသူကြီးတဦးဖြစ်တဲ့ VOA ဂျေရုဆလင်သတင်းဌာနကရောဘတ်ဘာဇာသတင်းပေးပို့ထားတဲ့အတိုင်းဆိုရင်အချိန်လေးဟာထိမနိုင်ထိမနိုင်ဖြစ်သွားလာနိုင်တယ်။အဲ့ဒီအတွက်ကိုပါလက်ဆိုင်ဒေသသားတွေကစိုးရိမ်နေကြတယ်လို့ဆိုပါတယ်။အကြောင်းဆုံးကိုဥထုံးကတင်ပြပါ
အုပ်စုဟာမတ်ဘက်ကတရားသူကြီးဆက်ရောက်လာစဉ်ပါလက်စတိုင်းတနတ်သမားတွေကသူ့ကိုချောင်းမြောင်းတိုက်ခိုက်ခဲ့ပါတယ်။ဘာဆန်အယ်ဖာရာကိုတက္ကစီကားတွေကနေဆွဲထုတ်ပြီးပြစ်တတ်ခဲ့တယ်လို့မျက်မြင်များကပြောပါတယ်။အယ်ဖာရာဟာဟာမတ်စစ်ဘက်ဆိုင်ရာအထက်တန်းတပ်မှုတဦးလည်းဖြစ်ပါတယ်။တရားသူကြီးကိုတတ်ချက်မှုအတွက်ဟာမတ်ကပြိုင်တဲ့ဖာတာဂိုင်းကိုအပြစ်ဖို့ခဲ့ပြီးဂလဲစားချင်မယ်လို့ဂရိပေးခဲ့ပါတယ်။ဒါဟာဒီဂိုင်းနှစ်ခုအကြားတိုက်ခိုက်မှုတွေမှာနောက်ဆုံးအခင်းတစ်ခုဖြစ်ရာပါလက်ဆိုင်ဒေသအတွင်းစစ်ဖြစ်လာမဲ့စိုးရိမ်မှုများတိုးများလာခဲ့ပါတယ်။အခုချောင်းမြောင်းတိုက်ခိုက်မှုဟာဟာမတ်ရဲ့ရန်သူအဖြစ်ယူဆရတဲ့ဖာတာဂိုင်းကတပ်မှုရဲ့ကလေးငယ်၃ယောက်ကိုပြစ်မှတ်လို့တပ်ဖြတ်ခဲ့ပြီးတဲ့နောက်၂ရက်အကြာမှဖြစ်ပွားခဲ့ပါတယ်။ဒီအကြမ်းဖက်မှုဟာအလဲလာလန်းလိုက်တဲ့သမရမာမုဒ်အာဘတ်နဲ့ဟာမတ်ဦးဆောင်တဲ့အစိုးရအကြာဆိုးဝါးနေတဲ့အာဏာရုံးကံမှုတရက်ဖြစ်ပါတယ်။လူတွေဟာဂိုင်းနှစ်ခုစလုံးနဲ့နမများပေါ်တရားဥပဒေစိုးမိုးမှုမရှိတာတွေကိုစိတ်ပြက်မိကြတယ်လို့ပါလက်စတိုင်းရေးရာစမ်းစစ်သူဘာဆမ်အစ်ကပြောပြပါတယ
် I think that most of the Palestinians now becomes much more hopeless much more pessimistic
ကျွန်တော်အထင်ပါလက်စတိုင်းဒေသသားအများဟာအခုလိုအကြီးအကျယ်ကစင်ကလျားဖြစ်မှုအဆုံးသတ်ရေးနဲ့ပတ်သက်လို့အစိုးရနဲ့ပါလက်စတိုင်းဥက္ကဋ္ဌအပေါ်ပို၍စိတ်ပြက်ပြီးပို၍မကောင်းတဲ့ဘက်ကရှုမြင်ကြတယ်လို့ဘာဆမ်အစ်ကပြောပါတယ်တရားသူကြီးကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ဖာတာရဲ့တထောင်ကျော်နဲ့တနတ်သမားတွေကလက်မတွေကိုပိတ်ပြီးတနတ်များမိုးပေါ်ထောင်ပစ်ခတ်ခဲ့ပါတယ်သူတို့ကသမရအာဘတ်ရုံးတို့ချီတက်ခဲ့ကြပြီးဥပဒေစိုးမိုးမှုနဲ့ငြိမ်ငြိမ်းမှုမရှိတဲ့အတွက်သမရအာဘတ်အနေနဲ့ဟာမတ်အစိုးရကိုဖြုတ်ချဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ